လက်ရှိအမေရိကန်မှာဖြစ်နေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်လို့မြမအရေးတက်ကြွလှုပ်ရှားသူတွေနဲ့လူငယ်တွေကြားမှာစိတ်ဝင်စားမှုနဲ့သူတို့ရဲ့အမြင်တွေကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။အမေရိကန်မှာလူမဲအမျိုးသား George Floyd ကိုရဲကအင်အားသုံးဖမ်းဆီးရကနေတည်ဆုံသွားခဲ့တဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာတာနဲ့ပတ်သက်လို့ဆန္ဒပြအမေရိကန်နိုင်ငံသားတွေနဲ့တစည်းတစ်လုံးတည်းရှိနေတယ်လို့မြမနိုင်ငံကလူအခွင့်အရေးလှုပ်ရှားသူတွေနဲ့တက်ကြွလှုပ်ရှားသူလူငယ်အဖွဲ့တွေပေါင်းပြီးဒီကနေ့ပဲသဘောထားထုတ်ပြန်ကြပါရစေ။ဒါကိုလည်းအမေရိကန်နိုင်ငံသားတွေအတွက်အိတ်ဖွင့်ပေးစာဆိုပြီးရန်ကုန်ကအမေရိကန်တန်ယုံကိုလည်းပေးပို့ခဲ့ပါတယ်။ဒီအိတ်ဖွင့်ပေးစာထဲမှာတဦးချင်းစီရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့လူမျိုးရေးခွဲခြားတဲ့မှတ်ချက်တွေဖြန့်နေတာကိုရပ်ပြီးတိဆောက်ရေးပြဿနာတွေကိုဖြေရှင်းဖို့အမေရိကန်အစိုးရကိုတောင်းဆိုထားပါတယ်။မြန်မာလူအခွင့်အရေးလှုပ်ရှားသူတွေနဲ့တက်ကြွလှုပ်ရှားသူတွေအနေနဲ့ဒီကနေ့မှာအမေရိကန်တန်ယုံရှင်မှာဆန္ဒပြဖို့စီစဉ်ထားကြပေမဲ့အခုကိုဗစ်ကာလမှာလူ9ဦးထက်ပိုမဆိုးရတဲ့အမိန့်ရှိနေတာကြောင့်တန်ယုံကိုစပို့တာလောက်ပဲလှုပ်လိုက်တာဖြစ်တယ်လို့လူမှုသဟစာရဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းကပြောပါတယ်။အခုအမေရိကန်နိုင်ငံတွင်းကဖြစ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံတွင်းကလူမျိုးရေးပဋိပက္ခတွေလူအခွင့်အရေးချိုးဖောက်မှုတွေကိုနှိုင်းယှဉ်ပြီးတော့လဲသူ့အမြင်ကို VOE ကိုအခုလိုပြောပြပါတယ်။
ပြည်သူတွေနဲ့ပတ်သက်ပြီးတော့အဓိကပေါ့နော်ဒီစနစ်ကတော့ပြိမ့်နေတာတော့မင်းတို့ဒီမစ္စတာကျွန်တော်တို့တကဘာလို့ပါဖြစ်နေတယ်မြန်မာနိုင်ငံမှာလည်းဖြစ်တယ်အမေရိကန်မှာလည်းဖြစ်တယ်ဒါဒီနိုင်ငံရေးစနစ်ကနေပြီးတော့ပြည်သူတွေကိုပြိမ့်နေတဲ့အခါအဲမတူညီတာကပြည်သူတွေရဲ့နိုင်ငံရေးရှင်းချိန်ပေါ့ဒါကကျွန်တော်တို့နဲ့အမေရိကန်နဲ့ရှင်းနိုင်အများကြီးกว่าတယ်ကျွန်တော်ဗမာပြည်မှာဆိုလို့ချင်းရခိုင်မှာတော့လူဝင်ကြတယ်အများကြီးပိတ်နေချီပြီးတော့ဒုက္ခရောက်ပါတယ်အထောင်နဲ့တောင်းနဲ့ချီပြေခဲ့ရတာမျိုးရှိတယ်အခုရခိုင်ဖြစ်ပွဲမှာဆိုလို့ချင်းလည်းရခိုင်ပြည်ပြေးနေကြတယ်တို့တော့ကျွန်တော်ပြည်သူကထုံသွားပြီအဲ့တော့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆက်ငယ်ရကောင်းမန်းကျိုးရကောင်းမန်းဒီလောက်ရကောင်းမန်းဆိုတဲ့ဟာမျိုးတွေကလူဒီမှာမလုပ်နိုင်ကြတော့
လက်ရှိမြန်မာမှာလည်းလူမျိုးရေးခွဲခြားမှုတွေရှိနေတုန်းဖြစ်ပေမဲ့စစ်အာဏာရှင်လက်အောက်မှာပညာရေးနှိမ်ချမှုတွေနဲ့နှိပ်ပေါင်းများစွာနေခဲ့ရတာကြောင့်ဒီလိုအခွင့်အရေးတွေကိုတောင်းဆိုရကောင်းမန်းမသိနိုင်ကြတာဖြစ်တယ်လို့လူအခွင့်အရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့မတ်တင်စာရှင်လက်ကြီးကပြောပါရယ
်လူနဲ့ဆက်ထုတ်ဖို့ပြောဆိုမှုလူအခွင့်အရေးဆိုတာရကောင်းစီမှာဒါဆက်ဆုံးရလက်အောက်မှာဆင်ကြောက်တယ်ဒါပြောပါမျိုးမရှိတဲ့အခြေအနေကိုဆက်တန်းနေရတော့တကယ်ကိုအခုချိန်မှာသူငယ်လေးဖတ်တတ်ရတယ်လို့မျိုးဒါကိုပြန်လေ့လာနေရတဲ့အချိန်မှာနောက်အတိုင်းဝိုင်းနဲ့မှာဒီလူမျိုးရေးဖဲချမှုတွေနောက်ဒီအင်အားကြီးရဲ့သူရဲ့အုပ်စီးရဲ့ဖြစ်နေပေါ့နော်ဒီ supremacy လို့ပြောမလားအများစုကပဲအမြင်မှန်တယ်အများစုကပဲအုပ်စီးစင်တယ်ဆိုရင်စိတ်ဓာတ်မျိုးတွေကတော်တော်လေးကိုအမြင့်တွင်နေတာကိုတော့အခုချိန်မှာအားလုံးလည်းမြင်လာကြပြီအာရှုပ်ထွေးရဲ့အခြားသောတော်တို့ဒါခွဲခြားဆက်ဆံမှုလူမျိုးရေးမုန်းကြီးမှုတွေနောက်ဒီလူငယ်စုတွေပေါ်မှာအဖိနစ်ဓာတ်တွေနိုင်စင်တာတွေဒါတွေကတော့တောင်းများစွာစစ်အာဏာနဲ့အောက်မှာနေခဲ့ရတဲ့အခါမှာတော်တော်လေးကိုပညာရေးနဲ့ကောတိုက်ယူရမှာပေါ့နော်စူးစမ်းပြီးတော့မျိုးဆက်စ်တွေကဒါကိုစနစ်တကျနဲ့စူးစမ်းနေရမှာဖြစ်တယ်လို့ကြားနေပါတယ
်နိုင်ငံတကာလူငယ်ငြိမ်းချမ်းရေးအဖွဲ့ရဲ့လူငယ်တာဝန်ခံဖြစ်တဲ့ကိုအောင်မြင့်သူကတော့အမေရိကန်လိုဒီမိုကရေစီရှေ့ဆောင်နိုင်ငံကဒီလိုဆန္ဒပြသူတွေအပေါ်အကြမ်းဖက်တုံ့ပြန်မှုတွေကိုမြင်ရတာကမြန်မာနိုင်ငံကရဲနဲ့စစ်တပ်တွေကလည်းဒီလိုလိုက်လုလို့ရှာတယ်ဆိုတဲ့လူအခွင့်အရေးချိုးဖောက်တဲ့အမြင်မျိုးနဲ့လောက်လာမှာကိုစိုးရိမ်မိတယ်လို့ဆိုပါတယ်။ဒီ George Floyd ရဲ့ကိစ္စကိုနမူနာယူပြီးမြန်မာမှာလည်းလူမျိုးရေးခွဲခြားမှုတွေရော့လာစေချင်တယ်လို့သူကဆိုပါတယ
်။ကျွန်တော်စိုးရိမ်တာပါလဲဆိုလို့ရှိရင်ဒီမြန်မာပြည်မှာလည်းအခုရဲတို့ပဲဖြစ်ပေါ့နော်စစ်တပ်ပဲဖြစ်ပေါ့နော်ဒီလိုတစ်ခါလေသူတို့တုံလိုက်တဲ့အင်အားတွေရှိတာပေါ့နော်ဒီပြည်သူတွေဆန္ဒပြတဲ့ခါကြလို့ရှိရင်အဲ့ခါကျတော့အမေရိကန်ကအခုလိုမျိုးလုပ်လို့ရှိရင်သူတို့လက်ညှိုးထိုးပြကြတာဖြစ်လာတာပေါ့နော်။အမေရိကန်ရဲတောင်မှအဲ့လိုလုပ်တယ်ပေါ့နော်။ငါတို့လည်းလုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့။အယူမှားတဲ့ဟာမျိုးတွေအဲ့လိုမျိုးတွေကိုပြီးဆွဲမှအရင်ကြောက်တယ်။မြန်မာပြည်ကလူတွေခုဆိုလို့ရှိရင်ဒီစကိုအဲ့လိုမျိုးလုပ်သွားတယ်လို့ဆိုတဲ့ဟာမျိုးတွေ post တွေတင်နေတဲ့ဟာတွေတွေ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်ပြန်ဆင်းရမ်းမိတယ်။ခုလက်ရှိတင်နေတဲ့လူတွေသူတို့အဲ့ဒါလေးကိုနမူနာယူပြီးလို့ရှိရင်ဒီမှာတိုင်းနာဒေသတွေမှာဖြစ်နေတဲ့ဟာလေးတွေပေါ့နော်။အဲ့ဒါတို့ကိုရှင်းစာမိလို့ရှိရင်တော့သူတို့တွေဖက်ကရက်တီသေးနိုင်တော့တယ်ပေါ့နော်အဲ့လိုမျိုးခံနေရခင်ဗ
ျလူမဲအမျိုးသား Job Flight တည်ဆုံမှုအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကလည်းကလင်းလာနေကကြီးညာချက်တစ်ဆောင်ထုတ်ပြန်ပါတယ်အပြောင်းအလဲတွေကိုအကြမ်းမဖက်ပဲငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်ရှင်ကျမအိမ်တနာထွန်းမှရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်